America in Burmese.
မင်္ဂလာညချမ်းပါတော်ရရှိပါရှင် View American တန်ရဲ့2022ခုနှစ် November 22ရက်တနင်္ဂနွေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line to meter 1925 30နဲ့ line lab meter 190တို့ကနေဖမ်းယူနိုင်ရှင်ရှိနိုင်ပါတယ်ရှင်။ View Radio season တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် View ရဲ့ website နဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ဒီကနေ့အတွက်တော့ကျွန်မများသတင်းအောင်အစီအစဉ်မှုဖြစ်တော်ဝင်တက်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လာနီးပါးကြာလာတဲ့အချိန်အထိကာကွယ်ဆန္ဒပြမှုတွေဆက်ရှိနေပါတယ်။မွန်ပြည်နယ်တံပြူစရိုက်ကရေးလေဖျားဘူးသွားသူအနည်းဆုံး15ဦးရေနစ်သေဆုံးသွားခဲ့ပါတယ်။တရုတ်ကလီသီဝေးနီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးလျှော့ချလိုက်ပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကောအမြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေအပြီးမှနားဆင်ရမယ့်အစီအစဉ်တွေမှာတော့လူ့အခွင့်အရေးတရားဖြစ်တဲ့လိင်သတ်မှတ်ချက်ကွဲလွဲသူ LGBTQ တွေရဲ့အခွင့်အရေးတွေကြိုးပမ်းနေရဆဲဖြစ်တဲ့အကြောင်
း Transgender right က human right ပါပဲတူတူပါပဲဘာလို့လဲ Transgender တွေကလည်း human ဖြစ်လို့ပါပဲ Trans က Transgender တရားဖြစ်တယ် तू က gay တရားဖြစ်တယ် तू က lesbian တရားဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးန
ဲ့တိအောင်အိမ်မဲလို့အမည်ပေးထားတဲ့ Transgender တရားအကြောင်းရုပ်ရှင်ဇာတ်ကားတို့မှာတရုတ်ဆောင်ဖြစ်ပါဝင်ရိုက်ကူးထားတဲ့ Chrissy အောင်ပြောသွားတာပါဆက်သွယ်မေးမြန်းခန်းမှာတော့အပြေအဆုံးကိုနားဆင်ရပါမယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှတေးစာများသတင်းတွေကတုဒ္ဒထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနှစ်ပါးရှိလာပြီဖြစ်ပေမဲ့ဆက်နာရှင်စံကျင်ဆန္ဒပြပွဲတွေမြို့နယ်တချို့မှာခဏိတိဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်တိုက်ခိုက်မှုတွေလည်းအရှိန်ရော့မသွားသေးပါဘူးဆက်နာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေကိုရရလက်နဲ့ဆွဲကင်ပြီးခုခံတော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းခွဲတိုက်ခိုက်တာကျုံခိုတိုက်ခိုက်တာတွေဆက်လက်ပြုလုပ်နေကြတဲ့အတွက်စစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်ဒီကနေ့နိုဝင်ဘာလ21ရက်နေ့မှာမကွေးတိုင်းဂံကောမြို့နယ်မင်းရွာရဲစခန်းကထွက်လာတဲ့စစ်ကား5စီးပါရင်တန်းကိုချင်းလန်းဒီဖ ens force CDF နဲ့ကလေးကဘောဂံကောတပ်ရင်း9နဲ့YDF ကံကောပူပေါင်းအဖွဲ့တွေကမိုင်းခွဲတက်ခတ်ခဲ့တာမှာစစ်ကားနှစ်စီးပျက်စီးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ပါတယ်ဒီထိခိုက်ဒေဆုံးမှုတွေကိုတိကျအတိပြုလို့တော့မရသေးပါဘူးမိုင်းခွဲတက်ခတ်ခံရတဲ့တပ်ဖွဲ့တွေကရှောက်ပင်ရွာကအိမ်သုံးလုံးကိုလည်းမိရှုဖြစ်စီးသွားတယ်လို့ဆိုပါတယ်ဒီနေ့သားအတိုင်းလောင်းလုံးမြို့နယ်မင်းမော်ကျွရအနီးမှာတော့ရဲကားတစ်စီးကိုလောင်းလုံး PDF အဖွဲ့ကမိုင်းခွဲတက်ခတ်ခဲ့တာမှာစစ်သား6ဦးသေဆုံးပြီးတော့ PDF ဖွဲ့ဝင်2ဦးသေဆုံးကြောင်းလောင်းလုံး PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်ထိခိုက်ဒေဆုံးမှုတွေကိုတိကျအတိပြုလို့မရသေးပါဘူးဒီချိန်ထဲမှာပဲစစ်ကောင်စီအတွက်သတင်းပေးနေသူလို့တန်တရားရှိခံရသူတွေတပ်ဖြတ်ခံရတာမှာမော်ကျွန်းမြို့နယ်ရေဘူးကန်ရွာကဒလန်လို့အမည်တွင်နေသူ2ဦးဒီကနေ့ပြစ်တက်ခံခဲ့ရပြီးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဆရာနာသိမှုကိုစန့်ကျင်သူတွေလည်းနေ့စဉ်ဆိုသလိုဖမ်းဆီးထိန်းသိမ်းခံနေကြရပါတယ်ဒီကနေ့မှာတော့မန္တလေးမြို့ကန်နေနဲ့တန်ဃာတော်တွေပူပေါင်းပြီးဆရာနာရှင်ချင်းမိုးရင်းနဲ့စစ်တပ်ထုတ်ကုန်မဝယ်ရေးချစ်တက်တပိတ်မောက်ခဲ့ကြပါတယ်အလားတူပဲစကိုင်းတိုင်းတွင်းကရွှေဘိုကလေးမြို့ရင်းမပင်မကွေးတိုင်းတွင်းကမြန်မြို့တို့မှာဆရာနာရှင်စန့်ကျင်ရေးချစ်တက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုကချင်ပြည်နယ်ဖားကတ်မြို့မှာတော့ KIA PDF နဲ့ NUG ထောက်ခံပွဲဆရာနာရှင်စန့်ကျင်ရေးချစ်တက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဒေသတွင်အလုံးစုံစီးပွားရေးမိဖက်လို့အမည်ရတဲ့ RCEP ကုံတော်ရေးသဘောတူညီချက်ဟာအခုလာမယ့်ဇန်နဝါရီလမှာအသက်ဝင်မှာမို့ VNM နေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ2ရက်ကဩစတြေးလျ၊နယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။ RCEP လွတ်လပ်တဲ့ကုံတော်ရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင် ASEAN 10နိုင်ငံနဲ့အတူတရုတ်၊တောင်ကိုရီးယား၊ဂျပန်၊ဩစတြေးလျ၊နယူးဇီလန်တို့လက်မှတ်ရေးထိုးကြပါပြီ။RCEP ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာဝယ်ရာရှိပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသတင်းထုတ်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းအကျိုးဝင်ပါတယ်။ဒေတာတွင်သွင်းကုန်အခွန်ကိုလည်း90ရာခိုင်နှုန်းနဲ့လျှော့ချဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်14ခုကိုသဘောတူထားပြီးတဲ့ VNN ဟာသူ့ရဲ့ပို့ကုန်တွေကိုသွင်းကုန်အခွန်နဲ့တဲ့ဈေးကွက်တစီကိုပုံမတင်ဖို့မျှော်လင့်ထားတာပါ။နိုင်ငံတကာကုန်သွယ်ရေးအတိုင်ပင်ခံအဖွဲ့တစ်ခုဖြစ်တဲ့ Mycelati Associate ကအကြီးတန်းကြံပေးစတီဗင်အိုကန်က VOA ကိုပြောရမှာတော့ရေရှည်မှာ RCEP ဟာတရုတ်ဂျပန်ကိုရီးယားနိုင်ငံတွေကိုကုန်သွယ်ရေးပုံမနီးကပ်သွားစေပြီး ဒေသတွင်အမေရိကန်စီးပွားရေးကိုကန့်သတ်တယ်လို့ဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ်။ဒါပေမဲ့လည်းဗီယက်နမ်ပါဝင်အရှေ့တောင်အာရှနိုင်ငံတွေအတွက်အခွင့်အရေးပိုလာနိုင်လို့လည်းပြောပါတယ်။ဗီယက်နမ်အတွက်ဈေးပေါ်တဲ့သွင်းကုန်တွေဝင်လာဖို့အတွက် RCEP ကလမ်းဖွင့်ပေးမှာဖြစ်ပြီးအထူးသဖြင့်ထုတ်လုပ်ရေးအတွက်လိုအပ်တဲ့ကုန်ကြမ်းပစ္စည်းတွေဝင်လာမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာနှစ်စဉ် ASEAN နိုင်ငံတွေစီကကုန်ကြမ်းနဲ့ထုတ်လုပ်ရေးပစ္စည်းတန်ဖိုးဒေါ်လာဘီလီယံ30ကျော်တင်သွင်းနေရတာဖြစ်ပါတယ်ခင်ဗျာ
။လီတူဝေးနီးယားနိုင်ငံမြို့တော် Vilnius မှာထိုင်ဝမ်ကျွန်းကတန်ယုံဖွင့်လိုက်တာကိုကန့်ကွက်တဲ့အနေနဲ့လီတူဝေးနီးယားနဲ့တန်တမာဆက်ဆံရေးကိုအဆင့်လျှော့ချလိုက်ကြောင်းတရုတ်နိုင်ငံရဲ့ဌာနကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်ဘက်ကပြန်အပင်းနေတာကိုစန့်ကျင်ပြီးလီတူဝေးနီးယားနိုင်ငံကထိုင်ဝမ်ဆိုတဲ့အမည်ကိုသုံးပြီးတန်ယုံဖွင့်ခွင့်ပေးလိုက်တာပါလီတူဝေးနီးယားနိုင်ငံမှာတန်ယုံဖွင့်မယ့်အကြောင်းထိုင်ဝမ်ကဇူလိုင်လအတွင်းကြေညာလိုက်တာဟာ18နှစ်အတွင်းဥရောပတိုက်မှာပထမဆုံးအကြိမ်တန်ယုံဖွင့်လက်ချင်းလည်းဖြစ်ပါတယ်တရုတ်တို့ကသူတို့ပိုင်ဆိုင်ပြီးဒီနေ့မှာတရုတ်ပြည်မှာကြီးအောက်ကိုရောက်လာမယ်လို့ယူဆထားတဲ့ထိုင်ဝမ်ကိုထိုင်ဝမ်လို့အမည်တပ်ပြီးတန်တမာဆက်ဆံရေးပြုလုပ်မှုတွေကိုပြင်းထန်စွာကန့်ကွက်လေ့ရှိပါတယ်နိုင်ငံတကာဆက်ဆံရေးမှာအခြေခံကျတဲ့စံချိန်စံညွတ်နဲ့အညီတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိန်းသိမ်းကာကွယ်တဲ့အနေနဲ့လီတူဝေးနီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးတဆင့်ချော့ချပြီးတန်ယုံယာယီတာဝန်ခံအဆင့်သာထားရှိသွားဖို့ဆုံးဖြတ်လိုက်ကြောင်းတရုတ်နိုင်ငံရဲ့ဌာနကဒီကနေ့နိုဝင်ဘာ21ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ဒီကိစ္စကနေထွက်ပေါ်လာမဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလီတူဝေးနီးယားနိုင်ငံအနေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံမှာ COVID-19 စီးမင်းကန့်သတ်ချက်တွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားလျက်ရှိရမှာတနင်္ဂနွေနေ့ကတော့အနည်းဆုံးလူ28ဦးအပန်းခံခဲ့ရပြီးရေငါဦးတိကက်တန်ရရှိခဲ့ပါတယ်ဒီဟိတ်မြို့ရဲ့လမ်းတွေပေါ်မှာစက်ပင်တွေကိုမီးပုံရှို့နေတာကြောင့်ရင်ကြောတွေပိတ်ဆို့ခဲ့ရပြီးရင်းစီးဒက်ရဲတွေကလည်းဥပဒေစိုးမိုးရေးကိုကြိုးစားလုပ်ဆောင်ခဲ့ရပါတယ်လုံးဝအသွာလာကန့်သတ်လိုက်ရကနေထိမနိုင်သိမရစုပူဆန္ဒပြတဲ့အခြေအနေကိုရောက်ရှိသွားတာဖြစ်ပြီးဒက်ရှ်အာနာပိုင်တွေဟာရေအမြောက်တွေခွေးတွေကတိကယုံနှင်းနေတဲ့တပ်ဖွဲ့တွေကိုတုံးပြီးတော့မီးတင်ရှို့သူတွေမီးရှူမီးပန်းနဲ့ပစ်ပေါက်သူတွေကိုရက်တံမို့လှုပ်ဆောင်ခဲ့ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကနေယနေ့ထိလူ900တက်မနည်းကိုဖမ်းဆီးထားပါတယ်။အနည်းဆုံးဆန္ဒပြမှုတွေကတောက်ကြနေကရိုတာတန်မှာဖြစ်ပွားခဲ့ရမှာလူအုပ်ထဲကိုရဲကပစ်ခတ်တော်တွေရှိခဲ့ပြီး3ဦးကိုဆေးရုံတင်ထားရတယ်လို့အာဏာပိုင်တွေကဆိုပါတယ်။ကိုရိုနာစီးမြင့်တဲ့အရာကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေဒါမှမဟုတ်ကိုဗစ်ရောဂါဖြစ်ပြီးသူတွေကိုသာသွားလာခင်ပေးတာပြီးပိုးမရှိကြောင်းစစ်ဆေးတွေ့ရှိသူတွေကိုကြံလှတာတဲ့အစိုးရရဲ့မူဝါဒကိုစန့်ကျင်ရာကနေဆန္ဒပြပွဲတွေစတင်လာတာဖြစ်ပါတယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1553ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္ဂနွေနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရာထူးကဖြုတ်ချခံထားရတဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒေါခါသူ့ကိုဝန်ကြီးချုပ်ရာထူးပြန်ခန့်ထားရတဲ့တနင်္ဂနွေနေ့အစောပိုင်းမှာအာနာသိန်းစစ်တပ်နဲ့သဘောတူညီချက်ရရှိထားပြီးဖြစ်ကြောင်းဝန်ကြီးချုပ်နဲ့နှိဆက်သူရဲ့ပြောဆိုချက်ကိုကိုကပြီးရိုက်တာသတင်းကရေးပါတယ်ပြီးခဲ့တဲ့လအတွင်းစစ်တပ်ကအာနာသိန်းလိုက်ပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့သူ့ထွက်သွားမှုတွေအဆုံးသတ်ရေးအတွက်ဝန်ကြီးချုပ်ကသဘောတူလိုက်တာလို့ဆိုပါတယ်2019ခုနှစ်အတွင်းစစ်တပ်နဲ့အရသာအစိုးရအဖွဲ့တို့ရရှိထားတဲ့ဖွဲ့စည်းပုံသဘောတူညီချက်ကိုအခြေခံပြီးအနာဂတ်ဆွေးနွေးမှုတွေကိုပြုလုပ်သွားမယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာခွဲဝေအုပ်ချုပ်နေတဲ့အယက်တန်းညွန်ပေါင်းအဖွဲ့အနေနဲ့ဒီဆွေးနွေးမှုတွေမှာဗတိုင်းတာအထိပါဝင်မလဲဆိုတာတော့အတိအကျမသိရသေးပါဘူးဆွေးနွေးနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဆန္ဒပြနေကြတဲ့တက်ကြွလှုပ်ရှားသူတွေကတော့စစ်တပ်အနေနဲ့နိုင်ငံရေးလောကကအပြစ်တိုင်နှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ဒီတော်တွင်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒါခ်နဲ့စစ်တပ်အကြီးအကဲအဗ်ဒယ်ဖတာအယ်ဘာဟန်တို့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးမှုပြုလုပ်မဲ့မြို့တော်ခါတွန်းကသမရအိမ်တော်ရှိရာကိုထောင်နဲ့ချီတဲ့ဆန္ဒပြပြည်သူတွေခြစ်တက်သွားနေကြတယ်လို့လည်းရိုက်တာသတင်းမှာရေးသားပါတယ်ခင်ဗျာ
ဂျေရုဆလင်မြို့ဟောင်းကတနင်္လာနေ့ပြစ်ခတ်မှုအတွင်းလူ၄ဦးဒဏ်ရာရရှိခဲ့ပြီးတဲ့နောက်ပါလက်စတိုင်းသေနတ်သမားကိုအစ္စရေးတပ်ဖွဲ့ဝင်တွေကအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်သေနတ်သမားဟာအသက်42နှစ်အရွယ်ဖက်ဒီအဗ်ဒူရှာဟဒန်ဖြစ်ပြီးအရှိဂျေရုဆလင်မှာနေထိုင်တဲ့ဟာမတ်စ်ဖွဲ့ဝင်တူဖြစ်တယ်လို့အစ္စရေးအရာရှိတွေပြောတာကိုအစ္စရေးသတင်းဌာနဟာရဒက်စ်ကကိုးကားဖော်ပြပါရယ်မွတ်စလင်တွေရောဂျူးတွေပါနှစ်ဖက်စလုံးကထိတ်လန့်နေတဲ့အစုဖွဲ့တွေထိတ်တိုက်တွေ့နေကြနေတာဖြစ်တဲ့ဂျူးတွေရဲ့ Temple Mount နဲ့မွတ်စလင်တွေရဲ့ Noble Sanctuary မှာပစ်ခတ်မှုဖြစ်ပွားခဲ့တာပါအစ္စရေးအရာရှိတွေကတော့ပစ်ခတ်ခံရသူတွေရဲ့အနည်းဆုံးဒဏ်ရာနဲ့တူဦးကနောက်ပိုင်းမှာတည်ဆုံခဲ့ရတယ်လို့ဆိုပါရယ် အခုတနင်္ဂနွေနေ့ပြက်ကတ်မှုဟာဒုတိယအကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဗုဒ္ဓနေ့ကလည်းရဲတွေကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့အမျိုးသမီးတူဦးကိုဂျေဆလွန်မြို့ဟောင်းမှာအတည်ပြတ်သက်ခဲ့ပါတယ်ခင်ဗျာ
။မွန်ပြည်နယ်တံပြူစရမြို့နယ်အတွင်းမှာရှိတဲ့ကြိုင်နယ်ရေလေဖျားကိုဒေသခံတွေဖျားဖူးသွားနေစဉ်ရုတ်တရက်ရေကြီးပြီးတော့အနည်းဆုံး15ဦးသေဆုံးသွားတယ်လို့ဒေသရင်းပရဟိတအကူကြီးအသင်းတွေကပြောပါတယ်။ရေထဲမျောပါပြီးပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေလို့ဆိုပါတယ်။အခင်းဖြစ်စဉ်နဲ့ပတ်သက်လို့စေတနာရှင်လူမှုကွန်ရက်ရဲ့အသင်းကကိုဝေရန်ဖြိုးက VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့ကအခုချိန်ကြီးတော့ဆက်ငန်းလောက်မှရှိတယ်ခင်ဗျ။အခုတော့မှရှားနေတော့ရှိတယ်နော်။ရောက်ဆုံးကြီးဘယ်လောက်ရှိလဲဆိုတော့ဒီမှာကအဲ့မှာအယောက်60လောက်ကတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့လက်ရှိမှာတော့ကျွန်တော်ကတော့အခုတော့ကျွန်တော်တို့ရှားနေတော့မှခင်ဗျ။အော်ရှင်မောင်းတာတော့မဟုတ်ခင်ဗျ။ကျွန်တော်တို့လေပြောရမယ်ဆိုတော့ကျွန်တော်တို့လူရရကျောက်တူကြလေရတော့သူတို့ကတော့ကဲ့ပြီကြဗျာလေရတော့အများကြီးပဲဒါပေမဲ့ဒီကျားဖူးရဲ့လူတွေကကျားကြီးကိုသွားဖို့တည်ကြည့်ကူးကြတယ်ဗျာလေကတော့နေကြီးမှောက်ကြလေကတော့နေတကြီးမှဆိုရင်သူကတော့15ရောက်အယောက်20လောက်ပဲတက်လို့ရတာလေတော့တက်နေရင်းနဲ့ကွာအားလုံးကအဲ့မှာဂျီတဲ့အားလုံးနှစ်ကြနှစ်ဝါလာအဲ့လိုအဲ့လိုဖြစ်နေ
အခုလိုဖျားဖူးရာသီမှာဒီရေအတက်ကျဖြစ်လေရှိပြီးရေကြချင်းပေါ်လာတဲ့နှစ်လမ်းတိုင်းဖျားဖူးတွေလမ်းလျှောက်သွားနေကြချင်းဒီရေရုတ်တရက်တက်လာခဲ့တာလို့လည်းဒေသခံမျက်မြင်သက်သေတွေကပြောပါတယ်။တေဆုံးသူတွေရဲ့အမျိုးသားအမျိုးသမီးအရွယ်ဆုံးပါဝင်ပြီးအများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလက်ကူမျိုးတို့ကပါဝင်ကြတယ်လို့ကုညီကစေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။တေဆုံးသူအရေအတွက်နဲ့သူတို့ရဲ့နေရာလိပ်စာတွေကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။အလားတူပဲပနေရောက်ပျောက်ဆုံးနေတယ်ဆိုတာကိုလည်းတိကျအတည်ပြုလို့မရသေးပါဘူး။အရင်နှစ်တွေကလည်းရေနဲ့ရေလေဖျားဘူးသွားရင်ရေနှစ်ပြီးတေဆုံးမှုတွေရှိခဲ့ဘူးတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုဖျားဘူးသူတွေရေထဲဖြတ်ကူးချိန်မှာပင်လေရေရုတ်တရက်မြင့်တက်လာခြင်းကြောင့်ဖျားဘူးသူ15ဦးမျောပါတေဆုံးပြီးတော့30ဦးပျောက်ဆုံးနေတဲ့အတွက်မြို့သားညီညွတ်ရေးအစိုးရကအထူးပင်စိတ်မကောင်းဖြစ်ရကြောင်းမိသားစုနဲ့အတူထပ်တူဝမ်းနည်းကြေကွဲရပါကြောင်းအန်ယူဂျီမြို့သားညီညွတ်ရေးအစိုးရယာယီသမရတူဝါလရှိလာကလည်းအခင်းဖြစ်ပွားပြီးမကြခင်မှာပဲကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တောင်ပိုင်းအိန္ဒိယပြည်နယ်တစ်ခုဖြစ်တဲ့ Andhra Pradesh မှာရက်ဆက်ပြီးတော့မိုးတီးထန်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ကြာပတင်းကစပြီးတော့ပြည်နယ်ထဲမှာမိုးတီးထန်ခဲ့ပြီးအနည်းဆုံးခရိုင်5ခုမှာအကြီးကျယ်ရေကြီးခဲ့ပါတယ်တောက်ကြနေကအဆောက်အဦပြိုကျရာကနေလူ3ဦးသေဆုံးခဲ့ရပြီးတဲ့နောက်မှာသေဆုံးသူ18ဦးထိရှိလာတယ်လို့ရဲကပြောပါတယ်အဆိုးဆုံးထိခိုက်ခဲ့ရတဲ့ခရိုင်ဒေသတွေစီကိုကယ်ဆယ်ရေးအဖွဲ့တွေကိုဆင်လွတ်နေပြီးလူရောက်ပေါင်းများစွာကိုလည်းဘေးလွတ်ရအမိုးကားတွေစီကိုရွှေ့ပြောင်းထားပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့ရပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ19.25/32နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနှာစင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ website စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနှာစင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေထဲမှာအခုရင်ဆုံးတော့ဆက်သွယ်မြင်မြန်ကန်ကိုတင်ဆက်ပေးခြင်းပါတယ်။လူခွင့်ရေးတရက်ဖြစ်တဲ့လိင်သက်မှတ်ချက်ကွဲလွဲသူ LGBTQ ရဲ့အခွင့်အရေးအတွက်ကြိုးပမ်းနေရဆဲဖြစ်တဲ့အကြောင်း imperfectly complete နတ်ထီအောင်အိမ်မဲလို့အမည်ပေးထားတဲ့မြန်မာစကားပြောရုပ်ရှင်ဇာတ်လမ်းတို့ transgender တယောက်အကြောင်းကိုရိုက်ကူးထားတဲ့ရုပ်ရှင်မှာပါဝင်သူတွေနဲ့ရိုက်ကူးထုတ်လုပ်သူတွေကပြောပါတယ်ဒီရုပ်ရှင်ဇာတ်ကားတို့လေးကိုအတိအမှတ်ပြုမှုပိုရလာပြီးတော့နိုင်ငံတကာရုပ်ရှင်ပွဲတော်တွေမှာပြသနေတဲ့အခြေအနေရိုက်ကူးဖြစ်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရုပ်ရှင်ဖန်တီးထုတ်လုပ်သူအဖွဲ့သားတွေကိုဆက်သွယ်မေးမြန်းပေးထားပါတယ်ရှင်အဲ့တော့အခုအရင်ဆုံးကျွန်မထုတ်လုပ်သူကိုဝနမျိုးသိန်းကိုအရင်ဆုံးမေးချင်ပါတယ်ဒီ imperfectly complete နတ်တီအောင်အိမ်မဲလို့နာမည်ပေးထားတဲ့ဒီမြန်မာ transgender ပေါ့နော်လင်းအိမ်ကပြောင်းထားတဲ့သူတယောက်ရဲ့အကြောင်းကိုရုပ်ရှင်တူလေးနဲ့ပတ်သက်ပြီးတော့သတင်းဌာနတချို့မှလည်းနင်းမြန်းထားတာမျိုးကျမတို့အများကြီးတွေ့ပါတယ်။နောက်မြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ရောပြောရဲဒီစကားပေါ်မှာအတိမတ်ပြူတာတွေပို့ပြီးတော့တိုးလာနေတာကိုလည်းတွေ့တယ်၊စုရရတာကိုလည်းတွေ့တယ်။ဒီရုပ်ရှင်ပွဲတော်တွေမှာတော်တော်များများပြသနေရတယ်လည်းတွေ့တယ်။ဒီရုပ်ရှင်ကားကဒီမျက်မမြင်ဂီတသမားလူငယ်တယောက်ကိုကုညီဆောင်ရှောက်ပေးနေတဲ့ transgender အမျိုးသမီးတယောက်ရဲ့အကြောင်းပေါ့နော်အဲ့တော့ဒီဂီတသမားလူငယ်လေးကသူကမျက်ကြည်လွာရပြီးတော့အလှူရှင်ရပြီးတော့မျက်စိပြန်မြင်တော့မဲ့အချိန်မှာသူအမှန်တိုင်းဖွင့်ပြောဖို့ခက်နေတဲ့ဒီ transgender ကြောင့်အကြောင်းကိုရိုက်ကူးထားတာကိုလည်းကျမတို့သိရတယ်အဲ့မှာကျမသိချင်တာဒီရုပ်ရှင်ကားတို့လေးကို
နတ်တီအောင်အိမ်မဲလို့ဘာလို့နာမည်ပေးထားတာပါလဲရှင
့်အဲ့အဲ့ idea တကယ်တမ်းကရလာတာဟိုဟာဟိုခရစ်စီရလာတဲ့ idea ခရစ်စီ she is part of the producer as I'm not just when we make a general decision လို့တဲ့အချိန်မှာအားလုံးတိုင်ပင်ပြီးလုပ်ကြရအောင်နော်I think the appear most likely Chrissy P ပုံပေါင်းမထနာပဲဖြစ်ချင်တဲ့ဟာလေးတခုဖြစ်တဲ့ဟာတခုဖြစ်နိုင်အောင်ဖြစ်နေရဆိုတော့ဟို social injustice တခုပေါ့ဘယ်လိုမှ inferior တခုပေါ့နော်အဲ့ဒါအကြောင်းအိမ်မက်ကဟိုဟာထိလိုက်တယ်ဒါပေမဲ့ပြောက်သွားတယ်ခဏပြက်ပြဲသွားတယ်အဲ့လိုသဘောမျိုးတွေကျွန်တော်တော့ယူဆတယ်ဒါပေမဲ့ Chrissy P ပုံပေါင်းလို့ဆိုတော့အဲ့ဒါတိအောင်အိမ်မက်ဆိုတဲ့နာမည်က Chrissy ရပါတ
ယ်အဲ့မက် Chrissy ဒီပေါ်မှာနည်းနည်းလေးရှင်းပြပေးပါဦး
အစ်မတော်ကတော့ imperfectly complete လို့ပဲထားထားတာပေါ့လေ English နာမည်ပဲပေးထားကြမယ်ပေါ့နောက်ကျတော့ကျမတို့အကုန်လုံးသိချပြင်စဉ်းစားကြတယ်ပေါ့ဒီ director တွေရော producer တွေရော actor တွေရောဘာလို့ဆိုတော့အများကိစ္စတော့ dialogue တွေအကုန်လုံးကမြန်မာလို့ပြောထားတာတော်တော်များတယ်လीအဲ့ဒါကြောင့်အဲ့တော့မြန်မာနာမည်ပေးမှဖြစ်မယ်လို့ပြန်ဆုံးဖြတ်ချက်ဆုံးဖြတ်ကြတော့အကုန်လုံးဟိုနာမည်ချက်ရွေးကြတာပေါ့လေအကုန်လုံးပဲအဲ့တော့ဒီ story ရိုက်ပြီးတဲ့အချိန်မှာကျမရဲ့တငယ်ချင်းရုပ်ရှင်မင်းသားညောက်မှန်တည်းရဲ့ဥက္ကမင်းမအောင်ပြောပြလိုက်တယ်ဒီဟာလေးနာမည်လေးရှာကြရအောင်ဆိုတော့အဲ့မှာသူနဲ့ကျမနဲ့ရှာကြတာပေါ့သူကတော့အဓိကရှာပြီးတယ်ပေါ့လေအဲ့တော့နတ်တီအောင်ပထမတော့နတ်တီအောင်ကောင်းငယ်နောက်တစ်ခုကနတ်တီအောင်အိမ်မက်နတ်တီအောင်မိုးပြာဘာဆိုတော့နတ်တီအောင်နတ်တီဆိုတဲ့စကားဗလာနတ်တီအလာလာကြတာလीသူရဲ့သူကလည်းမျက်စိမြင်ဦးအဲ့တော့သူရဲ့ဟိုဟို dream ကပြန်လာဗာ dream ရှိလဲဆိုတာအကုတ်သူရဲ့သူကသူလဲဘယ်တော့မျက်စိပြန်မြင်မလဲဆိုမသိဘူးခရစ်စတီယာလဲအဲ့အချိန်မှာ transgender တယောက်ဆိုတော့ဒီ transgender တယောက်ရဲ့ချစ်တဲ့အချစ်သူ့ကိုချစ်တဲ့အချစ်ကိုသူ့ကိုချစ်တဲ့အချစ်နဲ့ညီမျှတဲ့အချစ်ကိုကိုကပြန်လို့ခြင်းတယ်ဗျပြန်လို့ခြင်းတော့အဲ့ဒီအချိန်မှာသူကကိုကိုပြန်ချစ်တာမလားဆိုတော့အိမ်မက်ကလည်းအကောင့်ကဖော်နိုင်မလားမဖော်နိုင်မလားမသိဘူးလေအဲ့တော့နှစ်ယောက်စလုံးကဗလာနတ်တီဖြစ်နေတဲ့အိမ်မက်တွေနဲ့ပေါ့အဲ့ဒီမှာမှအိမ်မက်ဗလာနတ်တီအိမ်မက်ကိုမှဟိုနာမည်စဉ်းစားရင်းနဲ့နတ်တီအောင်အိမ်မက်လို့ဖြစ်သွားတာပါဟုတ်ကဲ့
အဲ့တော့အခုဆက်ပြီးတော့မေးချင်တာကတော့ Director Bruce ပေါ့နော် So first of all I would like to congratulate
အခုလို့စုရိယရာကိုဂုဏ်ယူပါတယ်ရှင်The imperfectly complete ရုပ်ရှင်ဇာတ်လမ်းတို့ကစုရရနေတယ်လို့နိုင်ငံတကာရုပ်ရှင်ပြပွဲတွေမှာပြသနေတာကိုလည်းတွေ့ရပါတယ်။ဒီတော့ဒီဇာတ်ကားကိုဖန်တီးတဲ့ director တယောက်အနေနဲ့ရှေ့လျှောက်မှာရောဒီဇာတ်ကားကိုပို့ပြီးတော့လူတွေအသိမှတ်ပြုလာဖို့နဲ့စုရထပ်ပြီးတော့ရဖို့ညွှန်လင်းထားပါသလားရှင်
။ Oh yeah so I did
ကျွန်တော်အနေနဲ့ဒီလောက်ထိဖြစ်လာလိမ့်မယ်လို့မမျှော်လင့်ထားပါဘူး။တကယ်ကိုအံ့ဩဝမ်းသာမိပါတယ်။ရုပ်ရှင်ဖန်တီးသူတယောက်ကသူဇကာမပြီးခင်ပရိသတ်တွေအကြိုက်တွေ့ပါမလားဆိုတာကြိုမသိနိုင်ပါဘူးဇကာတိုင်းကသူတို့အတွက်စူးစမ်းဆန်းသပ်မှုပါအခုဒီလိုစုရရတော့ပရိသတ်ကကျွန်တော်တို့ဖန်တီးမှုကိုမျက်နှိုးတယ်ကြိုက်တယ်ပေါ့ဗျာဒီအတွက်ကျွန်တော်တို့တစ်ဖွဲ့သားလုံးပျော်ရွှင်ရတယ်လို့စိတ်လှုပ်ရှားရပါတယ
်ကိုစောမျိုးထက်ကဒီ imperfectly complete နတ်တီအောင်အိမ်မက်ရုပ်ရှင်ကားထဲမှာအမြင်အာရုံကွယ်နေတဲ့ဂီတာသမားလူငယ်တယောက်အနေနဲ့တရုပ်ဆောင်ထားပါတယ်ဒီကားမှာဘလို့စပြီးတော့ပါဝင်တရုပ်ဆောင်ပြစ်တာပါလဲ
ကျွန်တော်စပြီးတရုပ်ဆောင်ပြစ်တာဟောပါတော့ Bruce နဲ့သူနဲ့တိရတော့တော်တော်ကြာပြီသုံးနှစ်နေလာလို့ရှိပြီအဲ့ဒါနဲ့သူကဒီဇညွန်းသူရေးပြီးတဲ့အချိန်မှာသူက okay ပါတော့ဂီတာလည်းဒီတခြင်းလည်းဆိုတတ်တဲ့အဲ့လိုပါတရုပ်ဆောင်ပြစ်လိုက်ရှာနေတဲ့အချိန်မှာသူကကျွန်တော်လာပြီးတော့ကန်းတယ်လာနောက်ပြီးတော့သူရဲ့ဇလန်အကြောင်းကျွန်တော်ပြောပြရအောင်ကျွန်တော်ဟာမိုက်တယ်ပေါ့နော်ဇလန်လေးကတော်တော်ကောင်းတယ်ပေါ့စိတ်ဝင်စားဖို့ကောင်းတယ်ပေါ့ကျွန်တော်လည်းဂီတာကိုယ်တိုင်တီးတတ်တော့ so this is something you know I could contribute ဇလန်နောက်ပြီးတော့မျက်မမြင်အနေနဲ့တရုပ်ဆောင်မယ်ဆိုတော့လည်းဒါနောက်တစ် challenge တစ်ခုပေါ့နော်ဆိုတော့ကျွန်တော်လည်းစိတ်ဝင်စားပါပြီအဲ့ဒါနဲ့သူကန်းလာတဲ့အချိန်မှာကျွန်တော်တက်ခံတယ်
ဒီဇကာရိုက်ကူးမယ်ဆိုတဲ့အချိန်မှာအဲ့လိုအတားဆီးအဟန့်တားတွေရောရှိသလားကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရခဲ့တာလား
ဟုတ်ကိုယ့်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်အတားဆီးတဲ့ဘာမှမရှိပါဘူးအကုန်လုံးကကျွန်တော်ဟိုဘောနော်မိဘတွေရောတကယ်ချင်းအကုန်လုံးပျော်ပျော်သူရဲ့ဟာကောင်းတယ်ပေါ့လို့ပေါ့ဇလန်လေးလည်းကောင်းတယ်ဟောဖြစ်တယ်လို့ဆိုပြီးတော့အပေးကြတယ်ဟုတ်လား
အဲ့ကိုဝိနရဲ့ဒီဇက်ကားကတမန်ဇလန်ကျော်ရုပ်တစ်ခုမဟုတ်ဘူးအဲ့တော့တမန်ဇလန်ကျော်ရုပ်ကိုအခြေခံထားတဲ့ဟိုဇက်ကားတစ်ခုမဟုတ်ဘူးပေါ့အ အလေးအင်္ဂါပြောင်းထားတဲ့သူတယောက်ရဲ့မေတ္တာတရားနဲ့သူ့ရဲ့ခံစားချက်တွေကိုဖွဲ့ဆိုထားတယ်။ဒီလိုပုံမှန်တမယိုးကျဇလန်းကျော်ယုံမဟုတ်တဲ့အတွက်ရိုက်ကူးတဲ့နေရာမှာဘလို့အခက်အခဲတွေကိုကြုံခဲ့ရပါသလဲ။
ဒီကအဲ့လိုဘူးပေါင်းတဲ့ transgender about thinking ကပြောင်းထားတဲ့ဘာညာလို့ပြောမှာ still ကျွန်တော်တို့ humanity ရလူရချင်း still ပြရတူပဲလေကျွန်တော်တို့ပုံမှန်အနေထားဆိုရင်အဲ့လိုပုံမှန်အနေထားတော့မှာလူမျိုးမတူလို့ဘာသာမတူလို့ချစ်လို့မရဘူးစိုက်လို့မရဘူးဆိုရင်ဟာတော့မှရှိတာပဲပြန်လာအဲ့တော့အခုဒီကစင်တူယိုမာလီအဲ့လိုသဘောမျိုးလေးကျွန်တော်ကယူဆပြီးတော့အဲ့တော့ကျွန်တော်အဲ့လိုပြောမှာအရင်ပြဿနာဖြစ်တယ်လို့ပြောမှာအရင် debate ချင်တယ်လို့ကျွန်တော်တော့မထင်ဘူးလူတွေ because this is still art you know and it's still like it's a good art
အဲ့ဆိုရင်မခရစ်စီကိုအလှည့်ပေးဦးမယ်နော်အဲ့နိုင်ငံတကာမှာတော့လိင်အင်္ဂါကွဲပြားတယ်ပြောင်းတယ်လိင်စိတ်ကွဲပြားတယ်ဆိုတဲ့သူတွေအပေါ်မှာဒန်းနူထားဖို့ပြီးတော့ခွဲခြားပြီးတော့မဆက်ဆံဖို့ခွဲခြားမတတ်မှတ်ဖို့တောင်းဆိုစော်ဩနေရာကြီးလည်းရှိပါတယ်ပြီးတော့ကိုယ့်ကိုယ်ကိုတတိရှိရှိဖော်ထုတ်ဖို့အားပေးရာကြီးလည်းရှိပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အတိအမှတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အခါမှာဒီရုပ်ရှင်အပေါ်မှာပေါ့နော်နိုင်ငံတကာအတိအမှတ်ပြုမှုတွေပို့ပြီးတော့ရလာတဲ့အတွက်မြန်မာနိုင်ငံလိုလူအဖွဲ့အစည်းမှရောလိင်စိတ်ကွဲပြားတဲ့သူဒါမှမဟုတ်လိင်တူချစ်သူတွေအပေါ်မှာအများစုရဲ့အမြင်သဘောထားတွေကပြောင်းလဲလာမေးလို့ညွှန်လင့်ပါသလား
ဟုတ်ကဲ့ Christy ညွှန်လင့်ပါတယ်2021တော့အရင်နှစ်တည်းလိုတော့မဟုတ်တော့ဘူးပေါ့ဒါပေမဲ့မြန်မာလူအတိုင်းအဝိုင်းမှာကဟိုရှေးရွှဲအယူအဆတွေရှိတယ်နောက်ပြီးတော့ဟိုဒီ transgender တယောက်မိမရှာတယောက်ဟိုနေဟိုလူအများနောက်ပြီးပြောတဲ့စကားတို့နေပြီးပြောတဲ့စကားတို့ဆိုရင်တော့6ပေါ့လေအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့ဒါလေဟိုတမယိုးကျစကားလို့လေပြောလို့ရတာပေါ့လေသူတို့ကအဲ့ဒီနာမည်ကိုခေါ်ရတာတွင်နေပြီပေါ့ဒီမှာကတော့ transgender gay ဆိုရင်လည်း gay ပေါ့ lesbian ဆိုလည်း lesbian ပေါ့သူကသူနဲ့သူရှိကြတာပေါ့ဒါပေမဲ့ Chrissy တို့အခုအရေးကြီးဆုံးကဘာလဲဆိုတော့ transgender right ကိုဟိုတောင်းယူရပါမယ် transgender right က human right ပါပဲတူတူပါပဲဘာလို့ဆို transgender တွေကလည်း human ဖြစ်လို့ပါပဲTwoa transgender တယောက်ဖြစ်တယ်၊ Twoa gay တယောက်ဖြစ်တယ်၊ Twoa lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးအနေနဲ့တောင်းဆိုတာမဟုတ်ပါဘူး။တာမန်လူရန်းစီရနေတဲ့အခွင့်အရေးကိုပဲ Chris တို့ကတောင်းဆိုနေတာပါ။ဒီမှာကတော့ဟို transgender ကို protect လုပ်တဲ့ဟို LGBT ကို protect လုပ်တဲ့ဟိုဥစ္စာ regulation တွေ law တွေရှိကြတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံမှာကတော့ပုံမှန်လေးဖြစ်နေပါပြီ။စစ်တပ်ထဲမှာလည်း LGBTQ တယောက်အနေနဲ့ဝင်ပြီးအမှုထမ်းလို့ရတယ်။ဘယ်ရုံးမှမဆိုတက်လို့ရတယ်။ဘယ်အစိုးရအမှုထမ်းမဆိုဝင်လုပ်လို့ရတယ်။ Governor တို့တချို့ state က Governor တွေပါဆိုရင်အကုန်လုံး transgender တွေပါဖြစ်နေကြတာပဲလေဒီနိုင်ငံမှာတော့။အဲ့တော့ Chrissy တို့အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ရင်မောင်းတန်းပြီးတော့Chrissy တို့နိုင်ငံမှာလည်းဒီ transgender right တွေ LGBTQ right တွေဒီ LGBTQ တွေကို protect လုပ်ပေးနိုင်မဲ့ဟိုလူအဖွဲ့အစည်းတွေက advocate တွေမရည်တည်ပေးမဲ့လူတွေကတော့ပုံမလိုအပ်လာတယ်လို့ထင်တာပဲအဲ့လိုလူတွေအဖွဲ့အစည်းတွေရှိမှလေဒီ transgender ဒီ LGBTQ အတိုင်းအဝိုင်းကြီးပုံမတုတ်တက်တဲ့ဟို society တခုကိုရောက်သွားမယ်လို့တော့ Chrissy ထင်ပါတယ
် Let me ask you Bruce okay. So in Asia
အထူးသဖြင့်တော့အာရှမှာပေါ့လေရှေးယူဆွဲယူဆကိုကင်ဆွဲတာများတဲ့လူမှုအတိုင်းအဝိုင်းတွေအတွက်မှာဒီ transgender တွေလိင်စိတ်ခံယူချက်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံတာလက်မခံတာမျိုးတွေရှိပါတယ်ဒီလိုအတိုင်းအဝိုင်းမှာဒီရုပ်ရှင်ဇလန်းတူလေးရရဲ့ခံမှုတစ်ခုရှိလာမယ်လို့ထင်ပါသလားဒီရုပ်ရှင်ဇလန်းတဆင့်ပေါ့အပြောင်းလဲတစ်ခုခုဖြစ်လာမယ်လို့မျှော်လင့်သလားနောက်ပြီးတော့ဒီလိုလိင်စိတ်ခံယူချက်ကွဲပြားတဲ့သူတွေကိုလူမှုအတိုင်းအဝန်းမှာပို့ပြီးတော့အတိအမှန်ပြုလာမယ်လို့ရောထင်မိပါသလားရှင
် different gender identity in the future
we as filmmaker we want to make more stories about
LGBT တွေနဲ့ပတ်သက်တဲ့ဇလန်းတွေကိုပို့လုပ်ချင်တယ်ဆိုတာသူတို့အကြောင်းလူမှုအတိုင်းအဝန်းကပို့ပြီးသိလာအောင်လို့ပါသူတို့အကြောင်းပို့ပြီးသိလာရင်သူတို့နဲ့တိတ်ပြီးဝေးကွာတယ်လို့မခံစားရတော့ဘူးပေါ့ဒါကြောင့်ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီဇလန်းမှာပြောစရာအဆုံးသတ်ထားတာကတခြား LGBT ဇလန်းတွေနဲ့မတူတာပါတခြားဇလန်းတွေမှာကသူတို့ကိုမကောင်းမြင်တဲ့သဘောပုံဖော်ကြတာများပါတယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကဒီလို transgender တယောက်ဟာလဲကောင်းမွန်တဲ့ဆက်ဆံရေးရှိရဲချစ်ချင်းမြတ်တာရှိတယ်သူတို့ကရဲစွမ်းတတ္တိရှိတယ်လို့ကျင်နာတတ်တယ်ဆိုတာကိုပြချင်တာပါတကယ်ကဒီမတိုင်ခင်မနစ်ကတခြားရုပ်ရှင်ဇလန်းတစ်ခုရိုက်ဖို့စီစဉ်ထားတာပါခရစ်စီရဲ့တကယ်ဖြစ်ရမှန်ဇလန်းပေါ့လေဒါပေမဲ့ covid ကြောင့်မလုပ်ဖြစ်ခဲ့ပါဘူးဒါကြောင့်ဒီတိုင်းစောင့်နေမယ်အစားနောက်တစ်ခုဇလန်းတို့လုံးရင်အဖွဲသားတွေတယောက်အကြောင်းတယောက်ပုံနာလဲလာမယ်ပေါ့ဒါကရုပ်ရှင်ဖြစ်လာတဲ့အစားပါပဲအစားတော့ကတော့ဒီဇလန်းမှာဇက်ကောင်နေရာကဂီတာသမားမဟုတ်ပါဘူး ပကြီးစရာပါဒါပေမဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့ဘတ်ဂျက်နဲ့မလောက်နိုင်ပါဘူးဒီတော့ဂီတာသမားဆိုရင်ကောင်းမယ်လို့စဉ်းစားလိုက်ပါတယ်ဇော်ကလည်းတချင်းဆိုကောင်းတယ်လို့ဂီတာလည်းတီးတတ်ပါတယ်အဆင်ပြေပါတယ်အဲ
့တော့ကိုစော်မျိုးထက်ကိုထမေးချင်တာတခုကတော့ဒီရုပ်ရှင်ကားလေးကနေပြီးတော့ကိုစော်မျိုးထက်အနေနဲ့ဘာတွေထပ်ပြီးမျှော်လင့်ထားတာရှိပါသလဲ
Not the film festival အများကြီးထပ်ပြီးပြိုင်နိုင်ပြီးတော့ဆူရီအများကြီး animal စီတို့မျှော်လင့်လာ
နောက်ထပ်တော့ဒီလိုဇလံမျိုးတွေကိုပါဝင်ပြီးတော့တရုတ်ဆောင်ဖို့အစီအစဉ်ရှိပါလား
ဟုတ်တော့အခွင့်အရေးပေးလာရင်တော့အစီအစဉ်ရှိပါတယ
်မာခရစ်စီကကိုယ်တိုင်လည်း transgender တယောက်ဖြစ်နေရပေါ့နော်အဲ့တော
့
မာခရစ်စီရဲ့နေစဉ်ဘဝမှာတခြားသူတွေနဲ့မတူဘူးဆိုတော့ဟိုခံစားချက်တစ်ခုလွှမ်းမိုးနေရမျိုးရှိပါသလားပြီးတော့အများနဲ့မတူဘူးဆိုတော့အတိအရရောရက်တီရုံးကန်ရတာအခက်အခဲရှိပါသလား
ဟုတ်ကဲ့အစပထမပိုင်းမှာတော့ခရစ်စီရှိပါတယ်ရက်တီရုံးကန်ရတာပထမပိုင်းကတော့ gay ပေါ့လေနောက်ပိုင်းမှာ transgender ဖြစ်သွားတာပေါ့အဲ့တော့ဟိုတငယ်ချင်းအတိုင်းဝိုင်းနေရလဲများသောအားဖြင့်လက်ခံနေဆိုပေမဲ့တော်တော်များများတော့လက်ခံနေပေါ့ 80% လောက်ကတော့လက်ခံနေပေါ့ဒါပေမဲ့ 20% ကတော့သူတို့မှာ gray area လေးရှိနေတာပေါ့လေသူတို့စိတ်ထဲမှာသဘောကျတယ်လို့သဘောမကျတယ်လို့ကိုယ်ရောကိုယ်မင်းလည်းထုံမပြောဘူးပေါ့ကိုရှင်မှာတော့ကိုရှင်မှာတော့အပြုံးလေးတွေနဲ့ဘောကွေရမှပဲဟိုဆော်တာပေါ့လေအဲ့လိုပြင်းပြောတာလို့ဘာညာအဲ့ဒီညာnegative comment တွေပေါ့အဲ့မျိုးတွေကဒါတွေကတော့ 20% လောက်ကတော့ဘဝမှာအခုလဲရှိနေတော့မှာပဲကြိုက်တဲ့လူလဲရှိရဲမကြိုက်တဲ့လူလဲရှိရဲအဲ့တော့ PC ကတော့ဘာမှတော့အာဂရတရားမထားပါဘူးကိုယ်မှန်နေချင်တာကိုကိုလုပ်တယ်ပြီးတော့ကိုကဘာကြောင့်ကိုလက်ကိုလို transgender LGBTQ တွေအကုန်လုံးလက်ခံနိုင်ရမလဲဆိုတဲ့ကောင်းတဲ့ message ကိုပဲပို့ပေးဖို့အမြဲတမ်းကြိုးစားနေပါ
ဒီစကားတူလေးကိုဆက်ပြီးတော့ဒီရုပ်ရှင်ပွဲတော်ဒီမှာပြသနေတဲ့အခြေအနေနဲ့သူစုရရထားတဲ့အခြေအနေလေးကိုနည်းနည်းလေးရှင်းပြပေးပါအောင
် Film Festival နားလို့ရပြီးတော့ပါပြီအဲ့ဒီအနှစ်ခုကတော့ Academy Award Qualifying Film Festival ဖြစ်တယ်ပေါ့အဲ့ဒါတော့ Oscar ပေါ့တစ်ခုကတော့ Rated Film Festival အဲ့ဒါတော့ London ပါအဲ့ဒါတော့အကြီးမားဆုံး Independent Film Festival ဖြစ်ပါတယ်နောက်တစ်ခုကကျတော့ Atlanta Out on Film Festival ဖြစ်ပါတယ်။နောက်တစ်ခုက Taiwan လည်းရထားတယ်။နောက်ပြီးတော့ Toronto Real Film Festival လည်းရထားတယ်။နောက်ပြီးတော့အထူးခြားဆုံးကတော့ China လည်းရထားတယ်ပေါ့။ China မှာဒီ LGBT rights နဲ့ပတ်သက်ပြီးအဲ့လိုမရှိဘူးလေ။ဒါပေမဲ့ China ကလည်းခုစိုးရထားပေါ့။တခြား Film Festival တွေကလည်းခုစိုးကို email တွေပို့ထားပါတယ်။ဒါပေမဲ့ Film Festival rule ကဘယ်လိုလဲဆိုတော့သူတို့ရွေးချယ်ပြီးလို့ရှိရင်သူတို့စီက official citizen မပေးမချင်းခရစ်စတိုတွေနဲ့ကြီးညာလို့မရဘူးပေါ့။ဒါပေမဲ့လောလောဆယ် official ရထားတာတော့အားကူလို့ပြောပါတယ်ပေါ့။ဒီလိုဗမာစကားပြောလေစက္ကန်လေးရပါရဲ့ခရစ်စတိုကဟိုကမ္ဘာအလေမှာပေါ့လေဒီလိုနေရာလေးတစ်ခုရသွားတဲ့အတွက်ကဒါကတော့မြန်မာရုပ်ရှင် industry အတွက်ကောင်းတဲ့ရလဒ်တစ်ခုပဲလို့ပဲပြောချင်ပါတယ်။ကိုဂျိုးတွေပြောတာပေါ့နော်အားလုံးပဲမြန်မာ movie industry အတွက်ပေါ့နောက်ပိုင်းမှာဒီလိုဟိုကိုရီးယားရုပ်ရှင်သားတွေလို့နောက်ပြီးတော့နောက်တစ်ခုပြောချင်တာမြန်မာကြီးကအမှုပညာရှင်တွေအမှုပညာလုပ်ငန်းကိုဆက်လုပ်ခွင့်ပြရတဲ့သူတွေအကုန်လုံးပေါ့လေတချို့လည်းဖန်စီထားတယ်ဖန်စီခံထားတယ်ပေါ့အဲ့ဒီအမှုပညာရှင်တွေအကုန်လုံးကိုလည်းအမြန်ဆုံးပြန်လှုပ်ပြီးပါလို့ Chris Hero ကြီးက Army American movie industry မှာလုပ်နေတဲ့ actor တွေ producer တွေ director တွေအကုန်လုံးကဆန္ဒပြလိုက်ပါပဲမြန်မာရုပ်ရှင်လုပ်ငန်းကြီးတွေပြန်လည်အသက်ဝင်လာပြီးတော့ဒီလို Chris Hero လိုနိုင်ငံခြားမှာရောက်နေတဲ့ Army American Army immigrant တွေနဲ့ပူးပေါင်းပြီးတော့ပုံမကောင်းတဲ့ရုပ်ရှင်တွေထုတ်လုပ်နိုင်ဖို့လေ Chris Hero ညှော်လင့်ပါတယ်
အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဒီ director Bruce Chu ရောနောက်ပြီးတော့တရုတ်ဆောင်နေဖြစ်တဲ့ Mark Christian နဲ့ကိုစော်မျိုးထက်နောက်ထုတ်လုပ်သူကိုနာမျိုးသိန်းအားလုံးကိုကျေးဇူးအများကြီးပဲတင်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်
ပြန်ထားရပါရှင်လက်ထီအောင်အိမ်မဲစကားတို့ကိုဖန်တီးထုတ်လုပ်သူတွေနဲ့ဆက်သွယ်မြင်ပြန်ထားရပါရှင်
အားရထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲနေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မင်္ဂလာညချမ်းပါရှင် VOE Radio ရုပ်သံအစီအစဉ်ကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများနဲ့သတင်းတွေကတူတာထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီသတင်းပတ်မီဒီယာမြင်ကွင်းအစီအစဉ်မှာမြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြီးတော့တင်ပြမှာပါပြင်ပဆောင်မရှင်ကိုပြည်သွေးနိုင်တဲ့အတူမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဆီယံ -1 လို့ဒေတာတွင်းမီဒီယာတချို့ကခေါင်းစဉ်ပေးပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်အာဆီယံ Today TV ကတော့အာဆီယံဆမ်မစ် -မြန်မာလို့အမည်ပေးတင်ဆက်ပါတယ်။ဘာကြောင့်ဒီလိုအမည်ပေးကြတာလဲဆိုတော့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်ခဲ့တဲ့38ကြိမ်နဲ့39ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကြီးမှာမြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးဘဲအာဆီယံထိပ်သီးအစည်းအဝေးကြီးကျင်းပခဲ့ကြလို့ပဲဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကြီးမှာမြန်မာမပါဝင်ပေမဲ့မြန်မာနိုင်ငံအကြောင်းဟာအစည်းအဝေးကြီးရဲ့အဓိကအကြောင်းအရာဖြစ်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကျိုးဆက်ကြောင့်ပါပဲ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ NLD ဦးဆောင်တဲ့အရတားအစိုးရထံကနိုင်ငံတော်အာဏာကိုသိမ်းယူခဲ့ပါတယ်။ဒီလိုအာဏာသိမ်းလိုက်တာကိုလက်မခံနိုင်ကြတဲ့ပြည်သူတွေကနိုင်ငံနဲ့အဝှန်းဆန့်ကျင်ဆန္ဒပြကြပါတယ်။အဲ့ဒါကိုစစ်တပ်ကပြင်းထန်စွာဖိနှိပ်ချိန်မုံတပ်ဖြတ်ထားပြီးဖမ်းဆီးတာတွေလုပ်ပါတယ်။ဒီလိုဖြစ်ပေါ်နေတဲ့စိုးရင်စရာမြန်မာနိုင်ငံတွင်းကအခြေအနေတွေကိုဖြေရှင်းဖို့အာဆီယံဖွဲ့ကြီးရဲ့အချက်၅ချက်ပါတဲ့အစီအစဉ်တရက်ကိုမြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့နောက်ပိုင်းမှာအာဆီယံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလိုက်နာအကောင်အထည်မဖော်တဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးကြီးကိုတက်ရောက်ခွင့်မပေးတာဖြစ်ပါတယ်။
ဒီလိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာကိုမြန်မာစစ်ကောင်စီကတော့အာဆီယံပြည်ငင်းစာရန်အပိုက်နှစ်ပါအာဆီယံဖွဲ့ဝင်နိုင်ငံအားလုံး၏လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုတန်းတူညီတူရှိမှုနယ်မြေတည်ထက်ခိုင်မြဲမှုနှင့်အမျိုးသားရေးလက္ခဏာများကိုလိုက်နာရန်နှင့်အပိုင်ငါးမှာပါရှိတဲ့အဖွဲ့ဝင်နိုင်ငံများသည်တူညီသည့်အခွင့်အရေးနှင့်တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်များနှင့်ကိုက်ညီမှုမရှိဘူးလို့ပြောဆိုကန့်ကွက်ခဲ့ပါသည်စစ်ကောင်စီကအဲ့ဒီလိုကန့်ကွက်ခဲ့ပေမဲ့လို့နောက်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့လောလောဆယ်ကျွန်တော်တို့ဟာအာဆီယံ -1 အခြေအနေနဲ့ရင်ဆိုင်နေရပါတယ်မြန်မာမပါတဲ့အာဆီယံဟာအာဆီယံအပြစ်မဟုတ်ပါဘူးလို့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်အခုဆိုရင်54နှစ်တက်တန်းရှိပြီဖြစ်တဲ့အာဆီယံလို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးမှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အာဆီယံဖွဲ့ကြီးစတင်တည်ထောင်တဲ့1969ခုနှစ်ဩဂုတ်လ10ရက်နေ့မှာတော့အဖွဲ့နိုင်ငံ9နိုင်ငံနဲ့စတင်ခဲ့တာပါအဲ့ဒီနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့စင်ကာပူနိုင်ငံတွေပဲဖြစ်ပါတယ်နောက်ပိုင်းမှာဘရူနိုင်း၊ဗီယက်နမ်၊မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေဖြစ်လာကြတာပါစတင်ဖွဲ့စည်းစဉ်ကတော့ကွန်မြူနီတီအန်ရယ်ကိုကာကွယ်ဖို့အဓိကရည်ရွယ်ထားခဲ့ကြတာပါဒါပေမဲ့စစ်အေးကာလပြီးဆုံးသွားပြီးတဲ့နောက်ပိုင်းကာလတွေမှာတော့ဒေတာရင်းလူမှုရေးစီးပွားရေးရင်းကျေးမှုတွေပူးပေါင်းဆောင်ရွက်ဖို့ဒေတာရင်းတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုရရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်တွေထားရှိခဲ့ပါတယ်။အခြေခံမူတွေထဲမှာလည်းနိုင်ငံတစ်နိုင်ငံရဲ့ပြည်ရင်းရေးကိုအခြားနိုင်ငံတစ်ခုကဝင်ရောက်ဆွတ်ဖက်ခြင်းမပြုရန်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။ဒါကြောင့်လေအာဆီယံနိုင်ငံတွေဟာတနိုင်ငံရဲ့အရေးကိစ္စတွေမှာတနိုင်ငံကဝင်ရောက်ပြောဆိုလိဆွတ်ဖက်လိမရှိကြပါဘူး။ဆုံးဖြတ်ချက်တွေချတဲ့အခါမှာလေအားလုံးသဘောတူညီတဲ့ consensus အနေနဲ့သာချမှတ်လိရှိပါတယ်
။ဒါပေမဲ့မကြခင်ကဘရူနိုင်းနိုင်ငံကဥဆောင်ပြုလုပ်ခဲ့တဲ့အာဆီယံဆမ်မစ်မှာတော့မြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးတဲ့အရေးယူမှုမျိုးပ ပြုတ်လုခဲ့တာကိုထူးခြားစွာတွေ့ရပါတယ်အဲ့ဒီအခြေအနေကိုဘန်ကောက်ပို့သတင်းစာကြီးရဲ့သဘောထားအမြင်ကန်တာမှာအာဆီယံအဖွဲ့ကြီး9နိုင်ငံပဲဖြစ်သွားရင်ဘယ်လိုဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ကျူလာလောင်ကွန်တက္ကသိုလ်ရဲ့ပမောက္ခတဦးဖြစ်တဲ့ပီတီနန်ပေါင်စုဒီရွတ်ရဲ့အမြင်ကိုအောက်တိုဘာလ29ရက်နေ့မှာဖော်ပြခဲ့ပါတယ်ပမောက္ခတီတီနန်ပေါင်စုဒီရွတ်ကအာဆီယံအနေနဲ့အရင်လိုပဲကြားနေရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အလုံးမဖြစ်လက်တွေ့မကျတဲ့လမ်းဟောင်းကိုလိုက်မလားလက်တွေ့ကျကျနဲ့တက်ကြွတဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးချယ်စရာဖြစ်လာတဲ့အခါမှာတော့ဒုတိယလမ်းကိုရွေးချယ်ခဲ့ပြီးအဖွဲ့ဝင်10နိုင်ငံပါတဲ့အစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုတက်ရောက်ခွင့်မပေးဘဲခြံလှပ်ထားခဲ့ပါတယ်ဒီလိုရဲရင်တဲ့လှုပ်ဆောင်ချက်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအရေးပါလှပါတယ်လို့ညှိတာထားပါတယ
်အဲ့ဒီလိုပါပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာရှိတဲ့Woodrow Wilson Center ကသူတေတီဦးရဲမျိုးဟင်းကိုအာဆီယံဖွဲ့ကြီးရဲ့အနေအထားဘယ်လိုရှိသလဲအခုလိုမြန်မာစစ်ကောင်းဆောင်ကိုထိတ်သည့်အစည်းအဝေးပေးမတက်တာဟာအာဆီယံအဖွဲ့ကြီးအတွက်အချိုးအကွေလားလို့မေးကြည့်တော့
ခုလက်ရှိပထဝီမဟာဗျူဟာအနေထားရဆိုရင်အာဆီယံရဲ့တည်ရှိမှုကတော်လေးအရေးပါလာတာကိုတွေ့ရတယ်တရုတ်နဲ့အမေရိကန်ရဲ့ပြိုင်ဆိုင်မှုပိုပြင်းထန်လာတဲ့နောက်ပိုင်းမှာအာဆီယံရဲ့ဖြစ်တည်ရှိမှုကတော်လေးအရေးကြီးလာတယ်အရေးကြီးလာတဲ့အမြတ်အာဆီယံကောင်းဆောင်တွေအာဆီယံကိုဂုဏ်သိက္ခာရှိတဲ့အဖွဲ့အစည်းတစ်ရက်အနေနဲ့ကျွန်တော်တို့ရက်တည်နိုင်မှုပေါ့အဲ့ဒါမျိုးတွေမျှော်ယူချက်တွေစူးစမ်းလာတာတွေလည်းတွေ့လာရတယ်သူတို့ဒေသတွေမှာမြန်မာပြဿနာဖြစ်လာတဲ့အခါမှာအာဆီယံကောင်းဆောင်တွေကဒီမြန်မာပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့ကိစ္စကိုစဉ်းစားတယ်ဆွေးနွေးကြတယ်အဲ့ကမှတစ်ဆင့်ဒီ5 point consensus လို့ခေါ်တဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ဖြစ်လာတယ်ပေါ့။အဲအဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ပေးဖို့အတွက်မြန်မာပြည်နိုင်ငံကပြက်ကွက်တယ်။အရင်လိုပဲဗာတိလိုက်ဗာတိပါတာနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာဟိုထိခိုက်မှာ哦တချို့နိုင်ငံတွေကစိုးရင်ကြတဲ့အခါမှာတော့ဒီကိစ္စကိုထိထိရောက်ရောက်ဂိုင်တွယ်ဖို့ဆိုတဲ့အဆင့်ကိုရောက်လာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်ပြောင်းသွားပြီလို့တော့ပြောဖို့တော့တော်လေးခက်ပါသေးတယ
်။ဟုတ်ပါတယ်။အခုဖြစ်ရအာဆီယံဖွဲ့ကြီးအတွက်အချိုးအကွေ့တစ်ခုဟုတ်မဟုတ်ဆိုတာတော့ပြောဖို့စောနေပါသေးတယ်။ဒါပေမဲ့ဒါဟာထူးခြားတဲ့ဖြစ်ရတစ်ခုဆိုတာတော့သိကြပါပဲ။ဘယ်လိုပဲဖြစ်ဖြစ်အာဆီယံဖွဲ့ကြီးရဲ့ဆောင်ပုတ်ဖြစ်တဲ့ One Vision, One Identity, One Community လို့ဆိုတဲ့တစ်ခုတည်းသောတူညီချက်၊တစ်ခုတည်းသောတရုပ်လက္ခဏာ၊တစ်ခုတည်းသောအတိုင်းအမြုံစီကိုအရောက်ရှိတက်ကြတဲ့အခါအခုမြန်မာနိုင်ငံကိစ္စဟာအာဆီယံဖွဲ့ကြီးအတွက်စံသတ်မှုတစ်ခုဆိုတာတော့ပေးကြလှကြောင်းပ
ါကိုပြည်သွေးနိုင်စီစဉ်ပြီးတော့မဲ့အင်ဂျင်နိုင်ကုညီတင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့မဲ့အေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်ရှင
်မင်္ဂလာပါရှင်ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်နော်အခုအရင်ဆုံး Messenger ကရေးလာတဲ့သောရရှင်တယောက်ရဲ့စာလိုလေးနဲ့စကြပါလိမ့်အထွန်းဖွားဆိုတဲ့သောရရှင်မှာ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရတဲ့အမာခံပရိသတ်ပါဗျာမန်နန်းလောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်တာရဲ့တင်ပြမှုတွေကိုကြိုက်ပါတယ်ကျွန်တော်စာကိုချက်မထားခဲ့ပါနဲ့လို့အထွန်းဖွားဆိုတဲ့သောရရှင်ရေးလာပါတယ်မှဖောင်းပြင်းမျိုးနဲ့ Hello အုပ်စုကြိုက်ကလွန်ကြေးရွာလေးကပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့အင်တာနက်မမီးတဲ့နေရာမှာနေထိုင်ပြီးတော့သူ့အဖေက view ကိုအရန်ကြိုက်ပါတယ်သူတောင်းဆိုလာတာတခုကတော့နည်းနည်းဆန်းပါတယ်နော်
မင်္ဂလာပါ VOE ရှင်ကျမကအခုချိန်ထိအင်တာနက်လိုင်းသေချာမမိသေးတဲ့နေရာဒေသမှာနေပါလေလမ်းဘက်ဆက်သွယ်ရေးတဲ့အရန်ကိုခေါင်းပါပါလေရေဒီယိုကိုပဲအားကိုးပြီးတော့နားထောင်ကြရတာပါကျမဖေဖေရေဒီယိုဒီလိုနားထောင်လာတာဘယ်နှစ်ခုနှစ်ထဲအားလို့မသိပေမဲ့လေကျမမှတ်မိစားကနေ VOE နဲ့ပြပသတင်းဌာနတွေကိုအမြဲနားထောင်ပါလေအခုဆိုရင်ကျမဖေဖေအသက်80ကျော်မျက်စိကွယ်ရာလေးမကြသေးပါဘူးမိမိဆုံးတာလည်းမကြသေးဘူးမို့ဖေဖေအားငယ်နေမယ်ဆိုတာကိုသိလို့ VOE ကိုအကူအညီတောင်းလိုက်မိတာပါ VOE ကနေလေဒီယိုနားထောင်ပေးတဲ့အတွက်အတိအမှန်ပြည့်တဲ့အကြောင်းလေးပြောပေးဖို့တောင်းဆိုတာပါဒီလိုမျိုးလေးဖေဖေကြားရမယ်ဆိုရင်ပြောမယ်လို့ထင်လို့ပါကျမရဲ့ရိုးသားဖြူစင်လို့နဲ့ရွာသားတွေအတွက်ရောဆုတောင်းစကားလေးပြောပေးမယ်ဆိုရင်အမြဲတမ်းကျေးဇူးတင်နေမှာပါ ကျမဖေကမွတ်စလင်တယောက်ပါ။မမေနဲ့လက်ထက်လို့တေကန်းပြတ်ဆွန့်လွတ်ခံထားရသူလည်းဖြစ်ပါလေ။ဆွေမျိုးရေးချဆိုတာလည်းမရှိအခုချိန်မှာဖဖေအဆဆရရအားငယ်နေရမို့အမြဲတည်းရတဲ့အကြောင်းနဲ့ဖဖေကိုချစ်တဲ့အကြောင်းလေးသိစေချင်လို့တောင်းဆိုတာပါ။စာရှည်သွားလို့တောင်းမှန်ပါတယ်ရှင်
။ဖဖေအားငယ်နေမှာဆိုလို့VOE ကနေပြီးတော့အသီးမဲ့ဖြူချောင်းလေးပြောပေးပါရစေ။သူဖဖေကိုတရိယာချောင်းချစ်တဲ့ချောင်းလေးအဝေးကနေပြောချင်တဲ့ပုံပါနော်။အဝေးရောက်နေတယ်လို့တော့တိတ်တိတ်ဆဆာရေးမထားပါဘူး။ဒါပေမဲ့သူဖဖေသူပြောသလိုမျိုး VOE ကိုအမြဲတမ်းနားထောင်နေဆိုရင်တော့သူသမီးပြောတဲ့စကားကိုတေချာကြားလိုက်ပါစေလို့ပဲဆုတောင်းမိပါတယ်။မေခွန်းတော်တော်လေးတခုမေးလာတဲ့သောရရှင်ကိုလည်းပြန်ပြောဖြေကြားပေးကြပါမယ်။မင်းခန့်စော်ဆိုတဲ့သောရရှင်မှာသူကဖုန်းမှာပါတဲ့ review နဲ့ video ကိုနားဆင်လို့ရပါလားတဲ့။ဟုတ်ကဲ့။ဒီသောရရှင်ပြောထားမေးထားတာကလည်းတချောင်းနဲ့ဆိုတော့ဘာ review ကိုပြောတာလဲလည်းမသိ။ဖုန်းမှာဆိုရင်တော့ phone application ပဲဖြစ်မယ်လို့ထင်မိပါတယ်။ဒီလိုဆိုရင်တော့ကျမသိထားတဲ့ radio app တခုတော့ရှိပါတယ်။ဂျွန်းနင်လို့ခေါ်ပါတယ်။အဲ့ဒီဂျွန်းနင် app ကကမ္ဘာနိုင်ငံတော်တော်များများကရေဒီယိုလိုင်းတွေကိုဖမ်းယူနိုင်လို့ရပါတယ်။ကျွန်မ VOE ကိုလည်းအဲ့ကနေပြီးတော့ဖမ်းယူနိုင်ပါတယ်။ဒီနေ့ပြင်ဖုန်းနဲ့နားဆင်မယ်ဆိုရင်လည်းကျွန်မတို့ရဲ့ VOE app ကို download လုပ်ထားပြီးတော့သတင်းတွေကိုနားထောင်လို့လည်းရ၊ကြည့်ရှုလို့လည်းရပါတယ်။ဒါ့အပြင်သတင်းတွေကိုစာနဲ့လည်းဖတ်လို့ရပါတယ်နော်။အသစ်ပြင်ပြင်ထားတဲ့ app ဖြစ်ပါတယ်။ကျွန်မတို့ရဲ့ app နာမည်က VOE Bambies ဖြစ်ပါတယ်။ခုနမေးထားတယ်တယ်လီဖုန်းပေါ်ကရေဒီယိုဆိုတာကျမပြောတာနဲ့မတူရင်လည်းပြန်ပြောပြောပြပါအောင်ရှင်တခြားသောရရှင်တွေကိုလည်းကျမတို့ပြန်ပြောဝေမျှပြောပြလို့ရအောင်ပါအခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်မိပါတယ် VOE ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေပေးစာကဏ္ဍကိုခုချိန်မှာပို့ပြီးလိုအပ်ရပါတယ်ပြည်သူများရဲ့ကောက်ရိုးတင်မြင်ပါလို့ရေးလာတဲ့သောရရှင်ကတော့နာမည်မဖော်ပြစေချင်ပါတဲ့
ဟုတ်ကဲ့ပါ VOE ရေလူသားချင်းစာနာလို့ပြန်လွှတ်ပေးလိုက်ပါတယ်လို့ပြောတဲ့သူတွေကို VOE ကပြောပေးပါရှင်။နိုင်ငံခေါင်းဆောင်အပါအဝင်ဖမ်းခံထားရတဲ့ပြည်သူလူထုအလုံးအဖမ်းခံထားရတဲ့တရင်သမားအလုံးကလူသားတွေပါလို့လူသားတွေဖြစ်တဲ့ဆိုတာကိုသိစေချင်ပါတယ်လို့ VOE ကိုလည်းကျေးဇူးတင်ရပါတယ်။ VOE ရဲ့ဝိုင်းတော်သားတွေအလုံးတွက်လက်တဲ့ဆက်သွယ်မေးမြန်းခန်းတွေမှာကိုလိုချင်တဲ့အချက်အလက်ကိုထိရောက်အောင်မေးမြန်းတယ်။တစ်ဖက်လူကအကန့်တွေကြီးပြန်ဖြေနေပေမဲ့ပါပါနဲ့နဲ့လိုချင်တဲ့အချက်လက်တွေကိုအပြေထွက်လာအောင်မေးနိုင်တာတွေ့ရလို့ကျမလေးစားပါတယ်။တရင်သမားဆိုတာတည်ထားသမျှကိုမချွေးမချန်ပြောရမယ့်တာဝန်ရှိသူဖြစ်တယ်လို့ဦးကျော်စံသာပြောခဲ့တဲ့စကားတွေကိုအပြေအဝါထောက်ခံပါတယ်။ဦးကျင်မောင်တန်းနဲ့ဦးဝင်းဖေတို့ရဲ့ဆွေးနွေးခန်းကိုနားထောင်ရင်းပိုးပြီးထောက်ခံမိတာကတော့မီဒီယာတရင်သမားတရင်ကျင်ညာပေးနေသူတွေဟာကျမတို့ပြည်သူတွေအတွက်အားကိုးနေရသူတွေပါ။ဒီအတွက်ကျေးဇူးတင်တာအမှန်ပါ။နမ်ကြီးမဖို့ပြစေချင်တာကတော့လက်ရှိအခြေအနေကခက်ခဲနေလို့ပ
ါဟုတ်ကဲ့ပါစာရေးနေကြနာမည်လည်းပြောနေကြသွားရှင်ရေးလာတာပါဒီတစ်ခေါက်တော့ထူးထူးခြားခြားပဲဒီရက်ပိုင်းနဲ့သူရေးလာတဲ့စာလေးတွေမှာတော့နာမည်မဖို့ပြပါနဲ့လို့ရေးလာတာတွေ့ရလို့စိတ်မကောင်းဖြစ်ရပါတယ်ဘာလို့လဲဆိုရင်နာမည်နဲ့ရေးနေကြသွားရှင်နေတော့မှနာမည်မပြောပါနဲ့ဆိုရဲစိုးရင်ထိတ်လန့်မှုခံစားရတယ်ဆိုတာကျွန်တော်တို့စာရေးမှာပို့ပြီးတွေ့လာရပါတယ်နော်American သတင်းတောက်ကိုလွတ်ပေးတာလူသားချင်းစာနာလို့လွတ်ပေးတယ်လို့စစ်ကောင်စီကပြောသွားလို့တခြားသူတွေကပါလူသားချင်းစာနာပေးပါအောင်လို့ဒီတော်ရရှင်ပန်ချားသွားပါတယ်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်ရဲ့စာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။သူ့ရဲ့ထင်မြင်ယူဆချက်တစ်ခုကို VOE ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။သူ့ရဲ့ပထမတစ်ခေါက်စာကိုလည်းပြီးခဲ့တဲ့ဒီနေ့မှနေနဲ့ကကျွန်မဖော်ပြပေးသွားပူပါရရှင်။ဒီသောရရှင်ကသောရရှင်နေဒီကျမမြန်မာပြည်ကပေးစာများအစီအစဉ်ကိုအမြဲတမ်းနားထောင်နေဆိုတော့မှတ်မိမယ်ထင်ပါတယ်သိပြီးတော့လည်းမကြားသေးဘူးဆိုတော့သူကအရင်တော့ကရင်တင်းရဲ့လက်ရှိ CDM တယောက်ဖြစ်ပါတယ်ဆိုပြီးတော့ရေးလာတာပါအရင်တစ်ဘက်ကပေးပို့တဲ့စာကိုဖတ်ပြပေးလို့ကျေးဇူးတင်ပါတယ်ဗျာတဲ့အခုတစ်ခေါက်စာမှာတော့ရွေးကောက်ပွဲတစ်နှစ်ပြည့်လို့ကိုယုံကြည်ရာကိုမဲပေးခဲ့ကြတဲ့ဒီမိုကရေစီနိုင်ငံသားနဲ့ဝန်ထမ်းဘဝကိုမြင့်တင်နိုင်မဲ့ NLD အစိုးရကိုပြတ်သားစွာမဲပေးခဲ့တဲ့ရင်ထင်းရဲ့လက်ရှိ CDM ရဲ့ခံစားချက်လေးကိုထပ်ပြီးဝေမျှခြင်းပါတယ်ဆိုပြီးတော့အစချီလာပါတယ
်ကျွန်တော်လိုပဲယုံကြည်ရာကိုလွတ်လပ်စွာပါတီစုံကိုမဲပေးကြတဲ့ဝန်ထမ်းတွေဒုနဲ့ဒေးပါပဲဗျာတပ်ပြင်ကနေမဲပေးခွင့်ရတော့လွတ်လပ်စွာနဲ့မဲပေးခဲ့ကြတယ်လေအဲ့ဒီမှာလိုင်းပေါ်မှာတိုင်ရင်တစ်ခုဆိုရင်တိုင်ရင်တိုင်ရင်လုံး NLD ကိုမဲပေးခဲ့ကြတာ၄ တင်တာရှေ့တာတွေလည်းဘလူကိုပြန်နေလို့ပါဗျာ။ကိုယ်တိုင်တွေလည်းကိုယုံကြည်ရာပါတီကအနိုင်ရမယ်လို့အပြည့်ဝမျှော်လင့်ထားတဲ့အတိုင်းပဲအပြတ်အသတ်ကိုအနိုင်ယူတော့ပျော်လို့မဆုံးပြုံးလို့မဝသေးခင်မှာပဲမဲရလတ်ကိုလက်ခံမှာပါဆိုပြီးပလင်ယူရာကနေပြည်သူတွေကိုကပ္ပလမ်းဘေးကိုခွဲဆွဲမဲ့ကိန်းကြောက်တဲ့တွန်းချတာရက်ဆက်ပါပဲ။အမေသာရှိနေရင်ပြည်သူတွေဒီလောက်အသက်ရှူကြမှာမဟုတ်ဘူးတဲ့။အခုတော့လမ်းပေါ်မှာပြည်သူတွေကိုပြစ်ခတ်ဖမ်းဆီးနေတာမြင်လို့မှကောင်းကြသေးရဲ့လားဗျာဘေပါဒီကိုမဲပေးခဲ့ပေးခဲ့အခုတော့ခွေးကပလင်ထိုင်တော့လမ်းပေါ်ထက်ရောတောတွေထဲတောင်တွေထဲပါမကျန်းရောက်နေရတဲ့ပြည်သူများနဲ့ရဲဘော်များဤသူလက်ကမ်းကြိုလျက်အချိန်မနှောင်းခင်ပြည်သူရင်ဝင်ခိုးဝင်မှာတော့တငယ်ချင်းတို့ရေဒီချိန်မှာခက်ခဲရင်လဲခဏပါကြည်သာရင်အားလုံးအကျိုးတူခံစားရမှာမို့အယိုးကိုက်ပြီးအမီးနဲ့မနေပဲလူသားဆန်စွာရုံထွက်ကြပါတော့
ကျေးဇူးပါ VOE တဲ့စာချေသွားလို့တောင်းပန်ပါတယ်မျောနေရှာမဲ့အမေစီပြန်ရမယ်နေကိုရည်တွေ့ရင်လည်းရှင်တန်ခွင့်အတွက်ဖျားသခင်စီဆုတောင်းရင် VOE ဝိုင်းတော်သားတွေအားလုံးလည်းအေးချမ်းသာရဘေးကင်းပါစေလို့ဆုတောင်းပေးပါတယ်အကောင့်လေးကိုတော့ထုံးစံတိုင်းလှုပ်ဝက်ပေးထားပါနော်တဲ့ဒါတော့စိတ်ချပါနော်ရေးလာတဲ့သောရရှင်တွေတချို့ကလည်းတခြားနာမည်တစ်ခုခုသုံးပြီးရေးလာတာရှိသလိုတချို့ကကြတော့လုံးဝနာမည်ကိုဖော်ပြပါနဲ့ဆိုပြီးတော့ရေးလာကြတာလေအများကြီးပို့ပြီးများလာကြတာပါကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နိုင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကျိုးစီစဉ်တင်ဆက်ထားတာပါရှင်။အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးခြင်းမရယ်နိုင်ငံတကာသတင်းတွေကြည့်ရှုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညွညူလွင်ကစီစဉ်တင်ဆက်ပေးထားပါရဲ့ရှင
်။ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ကြသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်မိမိမွေးရဇာတိနိုင်ငံတွေကိုဆွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေကြီးရာမျက်နှာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်သူတေသနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ယောဂဘေးကြီးမကြရောက်မီအချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282တန်းနီးပါးရှိပါတယ်ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140တန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်ထောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်ကမ္ဘာလူဦးရေရဲ့3.5%ခန့်ဟာ မိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကြီးကပြောပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက်ကိုယ်ဆန္ဒအရရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အရမရွှေ့ပြောင်းခံကြရတဲ့ဒုက္ခတွေတွေလည်းပါဝင်ပါတယ်။အလုံအကိုင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုပ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအလုံးရဲ့သုံးပုံနှစ်ပုံရှိပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေကသုံးပုံတစ်ပုံရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကမိန်းကလေးတွေဖြစ်ကြပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြတဲ့အထက်မှာကလေးငယ်တွေက30တန်းလောက်ပါဝင်ပါတယ်။အလုံးလုံးကိုင်းနိုင်တဲ့အရွယ်ရည်ဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး84ရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်မိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြက်ပြဲ၊တခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခက်မှန်းချီ၄သန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်အလက်တွေမှာဖော်ပြပါတယ်။စီးပွားရေးပိုပြီးကောင်းမွန်ဖို့အလုပ်အကိုင်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုယ်မွေးဖွားရာနိုင်ငံကနေတခြားပိုပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စီးရင်စရာတွေအရတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်စီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48တန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ၊ Saudi Arabia, UK, UAE, ပြင်သစ်၊ Germany, Australia,စပိန်နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါရဲ့ရှင
်။မညညလွင်ရဲ့တည်င်းနေတဲ့ကတုတ္တအစီအစဉ်ပြီးခုတော့ကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်တဲ့ထူးခြားဆန်ပြားတည်င်းများအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင်။
အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာလေတုံးညဉ့်မှုဆူဆူဝါးဝါးဖြစ်ပေါ်နေတဲ့အတွက်ဒါဝန်ရင်ဆိုင်ဖို့လေတန့်စင်တဲ့စက်တွေအပင်တွေအယောင်တွက်နေပါတယ်။ယူတီလီမျိုးတော်ဟာကမ္ဘာအညဉ့်ဉန်းဆုံးမျိုးတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတော့နှစ်စဉ်ဆောင်းရာသီဝန်တိုင်းမှာအပူချိန်ရော့ကျပြီးလူသေးဆုံးနိုင်တဲ့မိခိုးနဲ့မြူပေါင်းဆက်ထားတဲ့ smoke လို့ခေါ်တဲ့မိခိုးမြူညဉ့်ဉန်းတာကိုရင်ဆိုင်ရလေရှိပါတယ်။တချို့တွေကတော့လေတန့်စင်မှုအတွက် snake plant လို့ခေါ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနေကြပြီးတော့အဲ့ဒီအပင်တွေဟာအခန်းတွင်းမှာလည်းစိုက်ထားလို့ရပါတယ်။လေတုံးညဉ့်ဉန်းမှုကိုနောက်ထပ်ရင်ဆိုင်ရတဲ့နည်းလမ်းတစ်ခုကတော့လေတန့်စင်နဲ့ဆက်တွေအသုံးပြုနေတာပါ။ဒီဝါလီနေ့ပြည်ရဲ့နောက်နှစ်ရက်လောက်အထိလေတန့်စင်ဆက်တွေရောင်းကောင်းခဲ့ပြီးအခုအခါမှာနည်းနည်းပဲကျန်တော့တယ်လို့ဆက်ပစ္စည်းတွေကိုရောင်းချသူတွေကပြောပါရဲ့ရှင
်။ Israel ဆောင်ဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Redefine Meat Company ဟာအပင်တွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမဲသားအတုတွေကိုဥရောပဈေးကွက်ကိုတင်ဖို့ရောင်းချဖို့ပြင်ဆင်နေပါတယ်။ဒီအသားတုတွေကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ Israel နိုင်ငံအပြင် Germany, Netherlands နဲ့ဗြိတိန်နိုင်ငံတွေကိုပါတင်ဖို့ရောင်းချမှာပါဒီအသားတုထဲမှာပဲပီးဇက်နဲ့တခြားပဲတွေရောပြီးရလာတဲ့အသားဓာတ်အနီရောင်ထွက်စေဖို့ beetroot တို့အပြင်အာဟာရဖြစ်စေမဲ့တဆေးနဲ့အုံးစီတွေပါဝင်ပါတယ်အသားတုဈေးကွက်မှာပြိုင်ဆိုင်သူတွေကများပြားပြီးတော့2029ခုနှစ်ကျရင်တော့ကမ္ဘာအသားဈေးကွက်ရဲ့ဆယ်ရာခိုင်နှုန်းဒေါ်လာဘီလီယံ140အထိရှိလာနိုင်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံကမော်တော်ဆိုင်ကယ်စတန့်စီးသူထွန်ခေကစားအမြင့်ပေ958ပေကျောက်အစွန်ပေါ်ကနေဆိုင်ကယ်နဲ့ခုံပြီးအရှိကိုနှစ်ပတ်ကျွန်းထုတ်ပြခဲ့ပါတယ်။အဲဒီနောက်အောက်ဖက်ကိုဆိုင်ကယ်ရောလူပါလေးလေးဖြွင့်ပြီးဆင်းခဲ့ပါတယ်။ ပြင်သစ်နိုင်ငံတောင်ပေါ်အပန်းဖြေစခန်းမျိုးတစ်ခုဖြစ်တဲ့ Avorius မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လမ်းစမ်းပေါင်းတဲ့ဆိုင်ကယ်နဲ့လီလီခုံပြတာဟာကမ္ဘာပထမအဦးဆုံးစတန့်တစ်ခုလည်းဖြစ်ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ Pages ဟာ X Games လို့ခေါ်တဲ့စုစုစားစားရှင်ပြန်ရတဲ့အားကစားမှာရွှေတစ်စိတ်၅စုငွေတစ်စိတ်နှစ်ခုနဲ့ကြေးစိတ်တစ်ခုရရှိထားပါတယ်ရှင်။
ပြင်းထန်စွန့်စားသူနောက်ထပ်တဦးကလည်းအမြင့်ပေ13,000ကျော်မှပြန်နေတဲ့မီးဘုံပြန်ရဲ့ဘောလုံးထိပ်ပေါ်မှာမတ်တက်ရက်ပြပြီးကမ္ဘာဆန်ချိန်ချိုးလိုက်နိုင်ပါတယ်။ရေမီအူဗွားဟာအခုလိုလောက်ရက်ကိုရှားပါးယောဂတစ်မျိုးဖြစ်တဲ့အာယုံကျော်ကြွက်သားယောဂတစ်မျိုးအတွက်သူဒေသနာနဲ့မူဝါဒပြောင်းလဲဖို့ဖုန်းကခေါ်ဆိုရတဲ့ပရဟိတရံပုံငွေရှာဖို့အတွက်လုပ်ပြခဲ့တာပါ။မီးဘုံပြန်ဘောလုံးကိုအမြင့်မီတာ3638မီတာကိုတက်ဖို့မှန်းတားခဲ့တာဖြစ်ပြီးတော့အဲ့ဒီနံပါတ်ဟာအလှငွေလှူဒန်းလိုသူတွေဖုန်းခေါ်ဆိုရမယ်ဖုန်းနံပါတ်၄လုံးလည်းဖြစ်ပါတယ်။သူလိုက်ပါစီးနေတဲ့မီးဘုံပြန်ကိုတော့သူ့အဖေဖြစ်သူကမောင်းနှင်ခဲ့တာပါခင်ဗျာ
။ကိုညင်းညင်းနဲ့မက်ခင်ဗျူထွေးတို့စီစဉ်တင်ဆက်ပေးထားတာပါရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်း message ပေးပို့ပြီးတော့ဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းအချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်။
ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်တပ်နဲ့အရသာခေါင်းဆောင်တွေကြားသဘောတူညီချက်ရပြီးပြီးခဲ့တဲ့လအာဏာသိမ်းစဉ်ယာဒူကဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုယာဒူပြန်ပေးလိုက်ပါပြီ။စစ်တပ်နဲ့နိုင်ငံရေးပါတီတွေကြားဆွေးနွေးပြီးသဘောတူညီချက်အရအောက်တိုဘာလ25ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးမယ်လို့စစ်ဖက်ရောအရသာအစိုးရတာဝန်ရှိသူတွေကပြောပါတယ်။လွတ်လပ်တဲ့အရသာအုပ်ချုပ်ရေးအရာရှိတွေပါမဲ့ဝန်ကြီးအဖွဲ့ကိုဝန်ကြီးချုပ်ဟမ်ဒော့ကဦးဆောင်ဖွဲ့စည်းမယ်လို့သိရပါတယ်။အခုလိုသဘောတူညီချက်ရဖို့အတွက်အမေရိကန်ပြည်ထောင်စုကုလသမဂ္ဂတို့ဟာအရေးပါတဲ့အခမ်းအနားကဏ္ဍကနေဆက်ဆက်ပေးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့တွေ့ထွက်တန်ယုံမှုတွေအဆုံးသတ်ရေးအတွက်ဝန်ကြီးချုပ်ကသဘောတူလိုက်တာလို့ဆိုပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမြို့နယ်တချို့မှာကနေ့အထိဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်တိုက်ခိုက်မှုတွေလည်းအရှိန်ရော့မသွားသေးပါဘူး။စစ်အာဏာသိမ်းကောင်စီကိုအရရလက်နဲ့ဆွဲကင်ပြီးခုခံတော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းခွဲတိုက်ခိုက်တာ၊ချုံခိုတိုက်ခိုက်တာတွေဆက်လက်ပြုလုပ်နေတဲ့အတွက်စစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်။ဒေတာရင်းစီးပွားရေးအလုံးစုံစီးပွားရေးမဟာမိတ်ဖက်လို့အမည်ရတဲ့ RCEP ကုန်သွယ်ရေးသဘောတူညီချက်ဟာအခုလာမယ့်ဇန်နဝါရီလမှာအသက်ဝင်မှာမို့ဗီယက်နမ်အနေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလရဲ့နေ့ကပဲဩစတြေးလျနဲ့နယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။RCEP လွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင်အာဆီယံဆင်နငါနဲ့အတူတရုတ်တောင်ကိုရီးယားဂျပန်ဩစတြေးလျနယူးဇီလန်တို့လက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာလီတူဝေးနီးယားနိုင်ငံမြို့တော်ဗီနီယပ်စ်မှာထိုင်ဝမ်ကျွန်းကတန်ရုံဖွင့်လိုက်တာကိုကန့်ကွက်တဲ့အနေနဲ့လီတူဝေးနီးယားနဲ့ဆက်ဆံရေးကိုအဆင့်လျှော့ချလိုက်ကြောင်းတရုတ်နိုင်ငံသားရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ဘက်ကဖိအားပေးနေတာကိုစန့်ကျင်ပြီးလီသူဝေးနီးယားနိုင်ငံကထိုင်ဝမ်ဆိုတဲ့အမည်ကိုသုံးပြီးတန်ယုံဖွင့်ခွင့်ပြုလိုက်တာဖြစ်ပါတယ်လီသူဝေးနီးယားနိုင်ငံမှာတန်ယုံဖွင့်မဲ့အကြောင်းထိုင်ဝမ်ကဇူလိုင်လအတွင်းကြေညာလိုက်တာဟာ18နှစ်အတွင်းဥရောပတိုက်မှာပထမဆုံးအကြိမ်ဖြစ်တန်ယုံဖွင့်လှစ်ခြင်းလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့ရပါရှင်ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အသံပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းဒီအစီအစဉ်တွေကိုပြန်ပြီးတော့နားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည်ပြာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါရှင
် This program has come to you from the Voice of America, Washington.